မြန်မာနိုင်ငံဆေးအနာတိမ်မှုပေါ်နီလန်းမျိုးစုံတုံးပြီးအရေးယူဖို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးရေးမှူးထရမ်အန်ဒရူးစ်ကတောင်းဆိုလိုက်ပါတယ်
။ The UN Security Council should be encouraged to consider all of the options.
အရင်တော့ကပြင်းထန်တဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုကင်တွယ်ရမှာအသုံးပြုခဲ့တဲ့နီလန်းအားလုံးကိုထည့်သွင်းစဉ်းစားဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုတိုက်တွန်းအားပေးသင့်ပါတယ်။အလားတူအခြေအနေမျိုးတွေပေါ်လူခွင့်ရေးကောင်စီကဆုံးဖြတ်ချက်ချခဲ့ရမှာပြစ်မှတ်ထားတံခတ်ရည်ရည်မှုတွေလက်နက်ခဲရောင်းချမှုတွေပိတ်ပင်တာတွေနဲ့ခီးသွွားပိတ်ပင်တာတွေရှိခဲ့ပါတယ်။ပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးနဲ့အရေးပေါ်ခုံရုံးတွေကနေတရားရေးဆိုင်ရာရည်ရည်မှုတွေလုပ်ပေးဖို့တောင်းဆိုတာမျိုးလည်းရှိခဲ့ပါတယ်။ဒီနည်းလမ်းတွေအားလုံးကိုထည့်သွင်းစဉ်းစားသင့်ပါတယ်လို့ Tom Andrews ကပြောသွားတာပါ။ကုလသမဂ္ဂလူညေးကောင်စီ29ချိန်မြောက်အထူးစည်းဝေးကိုဒီနေ့ online ကနေကျင်းပနေချိန်အတွင်း Tom Andrews ကအခုလိုပြောသွားတာပါ။ဒါအပြင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကကြီးစံစစ်တွေတုံးပြီးဆန္ဒပြသူတွေကိုဖြစ်ခဲ့တဲ့တပ်ပုံမှတ်တမ်းတွေလည်းအများကြီးထွက်လာနေတယ်လို့သူကဆက်ပြောပါတယ်။တကယ်တော့အဖွဲ့ဝင်48နိုင်ငံပါတဲ့ဂျနီဗာအခြေစိုက်လူခွင့်ကောင်စီအထူးစည်းဝေးမှာအခြားနိုင်ငံတွေကလည်းမြန်မာနိုင်ငံအတွင်းဆက်ရနာသိမ်းမှုကိုဆန့်ကျင်ရှုတ်ချခဲ့ပြီးဖမ်းဆီးခံကောင်းဆောင်တွေပြန်လည်ပေးဖို့နဲ့ဆန္ဒပြပွဲတွေကိုအင်အားသုံးမဖြိုခွင်းဖို့အလေးနဲ့တောင်းဆိုခဲ့ကြပါတယ်ခင်ဗျ။